တနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်အသီးသီးမှာထိုက်တင်ပြစ်ဒဏ်ကြားခံထားပြီးစီကံကောင်းမွန်စွာနေထိုင်နေတဲ့အကျဉ်းသား814ယောက်ကိုလူငိမ့်ခွင့်ပြုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်ထောင်စုနေအထိမ့်အမှတ်ဖြစ်ကြေညာခဲ့ပါတယ်။နောက်တစ်ချိန်ပြည်မှုကျူးလွန်ရင်ကြန့်ရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ခံဝင်နဲ့ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေမပါဝင်ပါဘူးလို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ခုချိန်ထိရရှိထားတဲ့စည်ရင်းတွေအရာနိုင်ငံရေးကြောင့်အကျဉ်းချနေသူတွေမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအဖွဲ့ကဦးထွန်းကြည်ကပြောပါတယ
်614ရောက်တဲ့နောက်ဆုံးအကြီးလို့သိရတာဒီအမွေးစီဝါတော့မပါဘူးယားငါတို့ကအမွေးစီဝါဆိုရင်သူတို့အမွေးစီဝါတော်တော်များများလွတ်ပေးတယ်အနောက်ကဓာတ်ထုတ်မှုလို့ဟုတ်ပြီနော်နောက်ကစားတို့နော်အဲ့ဒါဒီလောက်ပဲသူတို့အထူးသဖြင့်တော့နိုင်ငံရေးအကျဉ်းသားတွေတရားဟုံးမှလည်းပါလာမတွေ့ရ
ပြည်ထောင်စုနေအထိမ်းအမှတ်စစ်ကောင်စီအကြီးအကဲလူငိမ့်ချမ်းသာခွင့်ပေးခဲ့တာဟာနိုင်ငံရေးအမှုတွေနဲ့ထောင်ချနေသူတွေအပေါ်အကျုံးမဝင်တဲ့ပုံဖြစ်နေတာမို့မျှတမှုမရှိနိုင်ဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုကိုဆောင်ရွက်ပေးနေတဲ့ရှင်းနေတူကအခုလိုပြောပါတယ
်ဒီလူငိမ့်တက်တာဆိုရင်ဆိုတဲ့အခွင့်အရေးတရားကအားလုံးနဲ့အကျုံးဝင်တဲ့အခွင့်အရေးတရားဖြစ်ဖို့လိုတာဒီခုနရာဇဝတ်ပြည်အကျဉ်းသားတွေရဲ့ခံစားသည်နိုင်ငံရေးနဲ့ဆက်နွယ်တဲ့စီမှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီကိုကြီးခံစားကိုမပေးဘူးဆိုတော့အဲ့ဒါဆက်ဆံမှုမျိုးကတော့ဒီလိုဒီင်းတတာကိုပြီးတဲ့နေရာမှာမစင်းလာအပ်ဘူးလို့ဆရာတော်ဒီတိုင်းနေနေဒီင်းတတာကိုတရားတော့တော်တော်များများလွတ်လာကြလိမ့်မယ်လို့အားလုံးကပြောလိမ့်နေကြတဲ့အချိန်မှာဒီအခွေခွေကျင်းသားတွေပဲဒီင်းတတာကိုပြီးပြီးတော့ငါငါကကြီးပါဝင်ပေါ့နိုင်ငံကြီးရွေတဲ့ပြည်မှုတွေနဲ့ပြည်ထောင်ချမှတ်ခံရတဲ့ဒီကိုကြီးမရဘူးဆိုရင်တော့ဒီမြတဲ့ခုနေပြေဖို့မျိုးမဟုတ်ဘူးလို့ဒီတိုင်းနေပ
ါပြည်ထောင်စုနေအထိမ်းအမှတ်အနေနဲ့နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ NLD အစိုးရကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရဲ့ပြစ်ဒဏ်ထက်ဝက်ကိုလူငိမ့်ချမ်းသာခွင့်ပေးခဲ့တယ်လို့အေတပ်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရတဲ့46ဦးကိုအမှုတွေပိတ်သိမ်းပေးပြီးပြန်လွှတ်ပေးခဲ့ပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတနိုင်ငံလုံးအကျဉ်းထောင်အသီးသီးက814ယောက်ကိုလူငိမ့်ချမ်းသာခွင့်ပေးခဲ့တယ်လို့ကြေညာခဲ့ပေမဲ့စစ်ကောင်စီသတင်းစာတွေမှာထုတ်ပြန်ထားတဲ့စည်ရင်းတွေတိုင်းနယ်ပြည်နယ်ကလေလာဆောင်ကြည့်သူတွေပြုစုထားတဲ့စည်ရင်းတွေအရတော့လွတ်မြောက်အကျဉ်းသားဦးရေဟာ400နီးပါးသာရှိပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကဦးထွန်းကြည်ကလည်းသူတို့စည်ရင်းအရာ814ယောက်မရှိဘူးလို့ပြောပါတယ်
။သူတို့ကယုံကြည်လို့မရတော့တဲ့အနေအထားဖြစ်သွားပြီလေ။ဆိုင်ရွက်ပေါ်မှာပေါ့နော်။ကျင်ညာတာ84ပေါ့။ထောင်မျိုးလိုက်ပြီးတော့ contact လုပ်တဲ့အခါမှာလေဥပမာလေးပြောရင်အနအကစပြောရင်းရှိတဲ့ပုဂ္ဂိုလ်ကလေအဲ့ဒါမဖြေတာများနေတာလေ။သူကိုယ်နိုင်ကအတိအကျမသိဘူးလို့သူပြောနေတယ်။အဓိက84ကိုလွတ်ပေးတာကြီး။တက်တာလူငင်းခွင့်လို့ပြောတာပေါ့နော်။ဒါပေမဲ့အနောက်အဖွဲ့ပေါင်းပြောင်းများစွာနဲ့နော်တင်းတင်းကြပ်ကြပ်သူတို့ကလွတ်ပေးတာ။ဒါပေမဲ့ဒီခေတ်ကအပြင်မှာကြတော့လေ။နော်လေးပုံပုံအဲ့ဒါတပုံလောက်ပဲအထွန်းကြီးတို့အနေနဲ့ခံမလို့ရသေးတယ်။ကြံတဲ့လူတွေကိုသူတို့ဘယ်လိုပုံစံမျိုးနဲ့လှုပ်ပေးမှလဲလှုပ်ပေးပြီးပြီလား။လှုပ်ပေးတဲ့စင်းရောသူတို့ပြောတာနဲ့တကယ်လက်တွေ့ရရောကန့်ညီရလားအဲ့ဒါတွေကလည်းမိကုတ်ထုတ်ဆရာတွေကအများကြီးဖြစ်သွားပြီ။ဘယ်လိုလှုပ်ပေးတဲ့လူတွေကိုသူတို့ပြန်လိုက်တဲ့အခါကျတော့လေသူကဥပမာဆိုလေးလာပဲလို့တော့တယ်သူကဒီလိုပုံစံမျိုးတွေဆိုတဲ့အခါကျတော့လှုပ်ပေးတယ်ဆိုတာပဲကျင်ညာချက်နဲ့ဆိုင်ရပုံရှိတယ်တကယ်လက်တွေ့မှာတော့အလုပ်ဖြစ်လာတာမတွေ့ရဘူ
းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထုတ်ပြန်ထားတဲ့အတိုင်း814ယောက်ကိုလွှတ်ပေးပြီးဖြစ်တယ်လို့ VOA ကိုပြောပါတယ်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်မပေးတာနဲ့ပတ်သက်လို့လည်းအခုလိုတုံ့ပြန်ပါတယ
်ဟုတ်ကဲ့အဲ့ဒီက12နာရီမှာ814ယောက်လုံးကိုဟုတ်တယ်ဆိုပါလား12နဲ့12နာရီမှာပြီးအလုံးလွှတ်ပြီးပါပြီတဲ့သူကတနိုင်ငံလုံးကလွှတ်တာပါထောင်ရပြီကျလူတို့ကတော့သူ့ရဲ့မူအတိုင်းပဲလွတ်တာပဲငါကငါနဲ့တရားစွဲဆိုခံထားတဲ့လူတွေပါတယ်ဆန္ဒပြမှုကကျွန်တော်ဆန္ဒဆန္ဒပြမှုကြောင့်တရားစွဲမှုတွေပါတယ်အဲ့ထဲမှာတော့ကျွန်တော်ကနောက်မှမလုပ်ပါဘူးဆိုတဲ့ဝန်ခံချက်နဲ့ကျွန်တော်လွတ်ရမှာမျိုးဖြစ်တယ်ဗျအဲသူတို့ဝန်ခံချက်မပေးတဲ့လူတွေကတော့ကျွန်တော်ဒါလွတ်ပြီးတဲ့အထက်မှာချောင်ရဲကောင်းကြံရနိုင်တယ်အဲ့ဒီကျွန်တော်ကယာဉ်ဝင်းမှုကျူးလွန်ထားတဲ့လူတွေပေါ့ခင်ဗျားတို့ပြောတာတော့နိုင်ငံရေးအကျဉ်းသားတွေပြောတယ်ရာဇဝင်းမှုကျူးလွန်ထားတဲ့လူတွေကသူ့ရဲ့ဥပဒေပုံမှန်နဲ့ပဲကျွန်တော်ကတရားစွဲတာလည်းဖြစ်တယ်။အဲအဲ့လူမျိုးတွေတော့ပါနိုင်မှာမဟုတ်ပါဘူးဗျ
။စစ်တပ်ကအာဏာသိမ်းပြီးနောက်အကျဉ်းသားလူငိမ့်ခွင့်၅ချိန်လုပ်ခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလမှာအကျဉ်းသားတွေထောင်ထဲချီလူငိမ့်ခွင့်ပေးခဲ့တဲ့ကတော့နိုင်ငံရေးအကျဉ်းသား၁၀ခန်းသာပါဝင်ခဲ့ပါတယ်ခင်ဗျာ။